နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမှာထောင်နှံတွေကိုလျှော့ပြီးငွေဒဏ်တွေတိုးထားပေမဲ့ပြည်ထောင်တွေကပြင်းထန်နေဆဲဖြစ်တဲ့အတွက်ဒီဥပဒေဟာမြန်မာနိုင်ငံမှာလွတ်လပ်စွာရေးသားဖော်ထုတ်ခွင့်မရသေးဘူးဆိုတာကိုပြသနေတဲ့အတွက်ဒီဥပဒေကိုလက်မခံနိုင်ကြောင်းဒီ electronic ဥပဒေနဲ့ထောင်နှံကြခံရဘူးတဲ့အမှုပညာရှင်ဥတူရခေါ်ဇာကနာကပြောပါတယ်
ဒီဥပဒေဆက်သွယ်ဥပဒေနဲ့ပတ်သက်ပြီးတော့အမှန်မှန်ကတော့ကျွန်တော်တို့ကြေကြေပြတ်ပြတ်တေးချာသွေးနွေဟို workshop တွေလုပ်တေးချာချာကျွန်တော်တို့တိုင်ပင်ပြီးတော့မှတ်သားခြင်းဒီဥပဒေမျိုးရေးဆွဲပြီးတော့အတည်ပြုတာမျိုးဖြစ်တင်ပါတယ်။ဘာကြောင့်လဲဆိုတော့အခုချိန်ခါမှာဒါမျိုးလုပ်လိုက်တော့လုပ်လိုက်ပြီးတဲ့ခါမှာအဲ့ဒီဥပဒေကိုတစ်ခါထပ်ပြီးနောက်တစ်ခါထပ်ပြင်ဖို့ကကျွန်တော်တို့အကြာကြီးဆောင်အောင်မယ်။အဲ့ဒီအတော်အတွင်းမှာဒီဥပဒေမပြင်နိုင်သေးတဲ့အတော်အတွင်းမှာချိန်မရွေးမြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံရေးတွေကိုစိတ်ဝင်စားတော့သူများသိကြတဲ့ဒါနိုင်ငံရေးနဲ့ပတ်သက်သူနိုင်ငံရေးနဲ့ကျေးဇူးနဲ့လူတွေကိုအမြင်ကတ်လို့လုတ်တုတ်ထားတဲ့ဥပဒေဒီတော့ကြောင့်မလို့အဲ့ဒီလူတွေကိုဟိုဒီလိုမျိုးအရေးယူဖို့ဆိုတာဟာဒီပုံမှန်တစ်ခုနဲ့ချိမ့်ချောက်ထားတယ်လို့ပဲအဲ့ဒီတိုင်းပြည်ထဲမှာအားလုံးလွတ်လပ်သွားပြီ freedom of expression တွေရနိုင်ပြီလို့ပြောနေကြတယ်အားလုံးဟာဒီဥပဒေကိုကုလို့ပြဌာန်းလိုက်တဲ့အတွက်ကြောင့်ဒါမှမဟုတ်ဘူးမရသေးဘူးမတိကျသေးဘူးဆိုတာကဟိုဒါကိုပြလိုက်တဲ့ပြယုံပဲကိုယ်ကိုယ်တိုင်ဖန်ခံရလို့ကျွန်တော်တို့ဒီမတော်သောစိတ်နဲ့လည်းအပြစ်တင်နေတာမဟုတ်ပါဘူးဘု து ကမှလည်းဒီလိုကိစ္စမျိုးနဲ့အဖမ်းမခံရစေချင်ဘူးထို့နည်းလို့ဒီလိုကိစ္စမျိုးတွေမှာတလောက်တောင်မှပဲ9နှစ်9နှစ်ဆိုတော့ပြည့်တန်9နှစ်ဆိုတော့လည်းနည်းနည်းပြည့်တန်မဟုတ်ဘူးဒါပေမဲ့ဒီ online ပေါ်မှာမတော်တုံးနေတဲ့လူတွေလည်းတပုံကြီးရှိတယ်အဲ့ဒီလူတွေကဘယ်တော့မှလည်းဖမ်းမခံခဲ့ရဘူးဥပမာဒေါက်တာချက်ကြီးလိုလူတွေလည်းဖမ်းမခံရဘူးပြီးခဲ့တဲ့ဟိုတလောတုန်းကတိုင်ကြတော်ကြဖြစ်ကြပြီးတော့လည်းပဲရှာတုန်းကလည်းအဲ့ဒီလိုစိတ်ဖွာလည်းဘာမှမဖြစ်ခဲ့ဘူးဒါပေမဲ့တေးကြတာတခုကတော့နိုင်ငံရေးသမားနဲ့အတိုက်ခံဘက်ကလူတွေသာဖြစ်လို့ရတော့အဲ့ဒါဒီပုံမှလည်းတဲ့တဲ့ကြီးတန်တိုးမှာပဲဒီတော့ဒီပုံမှကြီးကိုဒီလိုအတီးပဲပြူပြူဘာပဲလှုပ်လှုပ်အဲ့လှုပ်ရကူတော့ကျွန်တော်တူဦးဒီအနေနဲ့ကတော့လုံးဝမကြိုက်ဘူးရှုပ်ချတယ
်ဒီ electronic ဥပဒေနဲ့နှစ်ရှည်ထောင်တန်းချမှတ်ခံခဲ့ရဘူးတဲ့သတင်းစာဆရာ editor ကိုစောသက်ထွေးရလဲတရုတ်ဆောင်ဥစာကနာလိုပဲရှုမြင်ပါတယ်ဒီဥပဒေပါပြည်ထောင်တွေဟာပြင်းထန်နေဆဲဖြစ်တဲ့အတွက်လွတ်တော်အနေနဲ့ပြန်လည်ပြုပြင်ဖို့စဉ်းစားသင့်တယ်လို့သူကဆိုပါတယ
်ဒီလိုမျိုးထောင်တန်း15နှစ်ကနေချော့ချလိုက်ရတာဟိုဝမ်းသာတရားအောင်ရှိပေမဲ့အမှန်တကယ်ကတော့ပြင်ဆင်လိုက်တဲ့နှစ်တရားကိုနည်းနည်းပြင်းထန်လွန်နေသေးတယ်ဒီ350ဆိုတဲ့ငွေပမာဏကလည်းများတယ်နောက်တစ်ခုကထောင်တန်းကလူတယောက်ရဲ့ဘဝအတွက်ဆိုတော့များလွန်ပါသေးတယ်ဒါကြောင့်မလို့ဒီလိုမျိုးမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေမဲ့နေရာမှာပြင်းထန်တဲ့ထောင်တန်းတွေရှိနေသေးတာကတော့ကျွန်တော်တို့လွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်လို့တော့ထိခိုက်နိုင်ဘူး Breathing Journey မှာတောင်မှကျွန်တော်တို့နိုင်ငံတော်လေးဝက်ချက်ဖောက်ပြတဲ့ဆိုပြီးတော့ Unity ကတရင်တော့ဒီ CEO တွေတောင်တရားစွဲသူခံနေရသေးတာပဲတကယ်လို့2015မှာဒီ Electronic Media ကိုအသုံးပြုပြီးတော့စီးရုံးဆောင်ရတဲ့ဟာတွေကိုအလိုမကျဘူးဆိုလို့ရှိရင်ဒီဥပဒေတွေအများပြန်ပြီးတော့ချုပ်ကန့်နိုင်ွယ်ရဖြစ်လာမလားဆိုတော့ကျွန်တော်တို့ကသတိထားရမှာပါအဲ့ဒါလေးတခုကတော့အန္တရာယ်ရှိနေပါလားဒီပုံမှန်နဲ့ပြည်တံခံစားမှုတဲ့လူတယောက်အနေနဲ့တော့ဓာရီအားလုံးကိုကျွန်တော်တို့ပြန်လည်ပြုပြင်ဖို့လိုတယ်ဒီလိုပြုပြင်ဖို့လဲကျွန်တော်တို့ဒီလွတ်တော်ကစဉ်းစားသင့်တယ
်ဒီ electronic ဥပဒေနဲ့ထောင်တန်း15နှစ်ချမှတ်ခံခဲ့ရဘူးတဲ့ blogger ကိုနေဖုံးလက်ကလည်းအခုပြင်ဆင်လိုက်တဲ့ဥပဒေမှာပြည်မှုပြည်တံတွေကိုရှော့ပေါ်တာကိုကြိုးဆိုလိုက်ပေမဲ့အစိုးရအနေနဲ့ဒီဥပဒေကိုအသုံးပြုပြီးနိုင်ငံရေးလှုပ်ရှားသူတွေကိုထပ်မံပြီးဖိနှိပ်မှုတွေလုပ်မှာကိုစိုးရိမ်ပူပန်မိတယ်လို့ဆိုပါတယ်
အခုဆိုတော့ပြင်လာတွေ့ရတော့ဒီပြင်မှုပြည်တံတွေကိုပဲနည်းနည်းလျှော့လိုက်တဲ့ပုံပဲလေ။တန်းတဲ့ဟာတွေမပြင်ဟောက်။ဟောပြင်မှုပြည်တံရေ9နှစ်ကနေ15နှစ်ကိုအခု9နှစ်ကနေ9နှစ်ဆိုတဲ့ဟာပဲပြင်ထားပြီးတော့ကျန်တာတွေတော့ဒီတိုင်းပဲဆက်ထားရဆိုတော့ဒီ electronic transmission act ကပြည့်စုံအောင်မှာမဟုတ်ဘူး။ပြင်မှုပြည်တံလျှော့တာတော့အကျိုးဆိုးပါပဲ။ဒါပေမဲ့လည်းအကြမ်းကြတော့ဒီဟာကြီးတစ်ခုလုံးကိုဒီဤပညာရှင်တွေအတတ်ပညာရှင်တွေအသိပညာရှင်တွေနဲ့တိုင်ပင်ပြီးတော့ဗောနော်ဒီတစ်ပိုကောင်းတဲ့ပို့ပြီးတော့ကြောင့်ဒီဖိချရတဲ့ဥပဒေကိုဖြစ်အောင်ပြန်ပြီးတော့ပြင်ဆင်ရေးဆွဲတင်တယ်တကယ်တမ်းကတော့လေဒီ online ပေါ်မှာအဲ့လိုမျိုးလုံးချင်အောင်လုပ်နေတဲ့သူတွေလည်းရှိကြပါလေဒါအဲ့တော့သဘောကအစိုးရအနေနဲ့ကတကယ်အဲ့လိုမျိုးလုပ်နေတဲ့သူတွေကိုအရေးယူရဲဆိုတော့တသက်တာမရှိဘူးဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့ဒီဥပဒေကိုတုံးပြီးတော့ဒီနိုင်ငံရေးသမားတွေနှိပ်ကွတာနောက်ပြီးတော့ဒီ freedom of expression ကိုထိခိုက်လာတာမျိုးတွေလောက်လာမယ်ဆိုတော့ဒါဆိုတော့ကျွန်တော်တို့အလုံးဝိုင်းစန့်ကြအောင်ပေါ့အဲ့တော့အဲ့ဒါတော့စောင့်ကြည့်ရမှာပေါ့
ဒီ electronic ဥပဒေကိုပြင်ဆင်ဖို့လွတ်တော်မှာအစိုးတင်သွင်းခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကဒီဥပဒေပါပြင်ဆင်ချက်တွေအရနိုင်ငံရေးလှုပ်ရှားသူတွေကိုလွယ်လင့်တကူထောင်မချနိုင်အောင်ဟန်တားရရောက်စေတယ်လို့ဆိုပါတယ်
။ဒီမှာပြည်ရဲ့ဥပဒေသမိုင်းမှာထောင်နှံဝေဒန်ဓာမရလို့ဆိုပြီးတော့ထောင်ကြားတဲ့ပြည်ထောင်ပေးနေတာလေပုံမှာအပြောင်းလဲလုပ်လိုက်နေတာပေါ့။ဆုတ်ပြောလိုက်ရင်တော့တော့ဒီဥပဒေကပြတ်ခမ်းတဲ့ယူရဲ့ချက်ကောင်းတယ်။ဆိုတော့ပြည်မှုနဲ့ပြည်ထောင်ကတော့နိုင်ငံရေးကသူပြည်နိုင်ငံရေးဆောင်ရွက်တဲ့လူတွေကိုဒီဥပဒေက လည်းဒီကိုပြန်အများကြီးပြီးခဲ့တယ်လေ။ဟိုမှာကိုစောတက်ထွေးကိုကိုကြီးတို့ပေါ့။နော်အဲ့ဒါမျိုးကိုနောက်မှနော်နိုင်ငံရေးရထောင်ချမ်းနိုင်အောင်လည်းကျွန်တော်ဟန်ပါလိုက်တဲ့တဘောပါပဲ
။မူလကပြတ်ထန်းထားတဲ့ electronic ဥပဒေရဲ့ပုံမှန်33မှာ electronic နည်းပညာကိုအသုံးပြုပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်စေရင်ထောင်နဲ့အနည်းဆုံး9နှစ်ကနေအများဆုံး15နှစ်အထိချမှတ်နိုင်တယ်လို့ပြတ်ထန်းထားတာကိုအခုဥပဒေပြင်ဆင်ချက်မှာထောင်နဲ့9နှစ်ကနေ9နှစ်အထိပြောင်းလဲသတ်မှတ်ထားပါတယ်။ဒါအပြင်ပုံမှန်34 35 36နဲ့39မှာလည်းထောင်တန်းအစားငွေတန်းကိုအရင်ချမှတ်ပြီးငွေတန်းမပေးနိုင်မှထောင်တန်းချမှတ်ခံရမယ်လို့ပြတ်ထန်းထားပါတယ်ရှင်။